Welcome to the Voice of America in Burmese.
ဒီကနေ့ဒီမှာဆရာအမေရိကန်ရောင်းသူဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေအော်ဂတ်ကလပ်ရဲ့အနေနဲ့ညပိုင်းမှာပါလာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဒိုင်းလိုမီတာ38 39 51နဲ့ဒိုင်းလိုမီတာ190လောက်ပြင်ဗီရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်ရောင်းသူမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲမှာဆနာမဲတွေကိုစားလိုက်ကနေတစ်စင်ပို့ပြီးမဲပေးတာတွေကြောင့်ဒီရွေးကောက်ပွဲမှာမဲမစမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါနယ်ထရမ့်ကမနေ့တောက်ချာနေ့ကထပ်ပြီးတော့ဆွဆွဲလိုက်ပါတယ်။မဲခိုးတာတွေအကြံဖန်လုပ်တာတွေဖြစ်လာနိုင်တယ်လို့ Florida Pine နဲ့ Tampa မြို့ကိုမသွားခင်အီမီတော်မြခင်မြမှာသတင်းနောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့စာရွက်နဲ့ဖြစ်ရတဲ့ဆနာမဲတွေကိုအတုလုလာနိုင်ကြောင်းနဲ့ဒီရွေးကောက်ပွဲဟာတမိုင်းမှာအဆိုးဝါးဆုံးရွေးကောက်ပွဲကြီးဖြစ်လာဖို့ရှိတယ်လို့သမ္မတထရမ့်ကသတိအထောက်အထားစုံတရားမပြပဲပြောကြားခဲ့ပါရယ်သမ္မတထရမ့်ကအခုနှစ်သမ္မတရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့ Twitter ကနေပြောပြီးတရားကြာမှာအခုလိုထပ်ပြောလိုက်တာလည်းဖြစ်ပါတယ်သမ္မတထရမ့်ကစာလိုက်ကနေပေးပို့တဲ့မဲတွေဟာရေကပ်ဖို့လဲကြာပြီးအဲ့လိုစာလိုက်ကနေပို့တဲ့မဲတွေကြောင့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲတမိုင်းမှာမမှန်မကန်ဆုံးတဲ့မဲမသမားမှုအများဆုံးရွေးကောက်ပွဲဖြစ်လာမှာဖြစ်တယ်ဆိုပြီးတော့ Twitter ကနေဆွဆွဲပါတယ်ဒါပြင်ဒီရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုအတွက်ကြီးကျယ်စိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်လာမှာဖြစ်ပြီးတော့လူတွေအနေနဲ့သေသေးချာချာဘေးအန္တရာယ်ကင်းကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွှေဆိုင်တင်တယ်လို့ Twitter ကနေပြောတာပါ။ဒါမဲ့လည်းသူခံမှန်းတယ်လို့ဖြစ်လာနိုင်တဲ့ပြဿနာတွေကြောင့်တော့သူ့အနေနဲ့ရွေးကောက်ပွဲကိုမရွှေဆိုင်ခြင်းတလို့ရွေးကောက်ပွဲရလဒ်ကိုလည်းသတင်းမှတ်တွေလရင်နှစ်တင်နဲ့ချီပြီးမဆောင်ကျင်ဘူးလို့အဲ့ဒီနေ့ညနေမှာပဲသတင်းတော့တွေကိုအီမီတော်မှာပြောခဲ့ပါတယ်။ရွေးကောက်ပွဲကိုရွှေဆိုင်နိုင်တဲ့အနာဟာသမရမှာမရှိပဲလွတ်တော်မှာပဲရှိတာဖြစ်ပြီးတော့ပါတီနေရာစလုံးကလွတ်တော်အမတ်တွေကတော့ရွေးကောက်ပွဲရွှေဆိုင်လာပွဲရှိတယ်ဆိုပြီးပြောနေတဲ့အပေါ်မှာလက်မခံပဲအမြန်ပယ်ချခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်ရဲ့မျိုးသားလူမျိုးရေးဥပဒေအောက်ကနေအမေရိကန်နိုင်ငံသားတဦးပါဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူ6ဦးကိုဖမ်းရန်ထုတ်လိုက်တဲ့အပေါ်မှာထင်ရှားတဲ့အမေရိကန်လွတ်တော်အမတ်2ဦးကတရုတ်စိုးရွားကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဟောင်ကောင်အာဏာပိုင်တွေကနေသန်လောနဲ့အမေရိကန်နိုင်ငံသားဆမ်မြော်ချူးတို့အပါအဝင်လူ6ယောက်ကိုဖမ်းရန်ထုတ်လိုက်ကြောင်းပြည်အစိုးရပိုင်းရုတ်တရက်လိုင်းကတောက်ကြနေကပြောပါတယ်။အဲ့ဒီ6ယောက်ဟာဟောင်ကောင်ကနေထွက်ပြေးတိမ်းရှောင်နေပြီးတော့သူတို့ကိုမျိုးသားလုံးကျွေးဥတွေကိုချိုးဖောက်တယ်ဆိုတဲ့သံကြားနဲ့အလို့ရှိနေတာဖြစ်ပါတယ်။ပြည်အစိုးရအနေနဲ့အခုလိုလှုပ်လိုက်လို့လွတ်လပ်မှုဒီမိုကရေစီရေးလူခွင့်ရေးတရားဥပဒေစိုးမိုးရေးအတွက်ယက်တည်နေတဲ့သူတွေရဲ့အတန်ကိုတိတ်အောင်လုံနိုင်မယ်လို့ထင်နေတယ်ဆိုရင်တော့ဒါဟာစိုးရိမ်ပွဲရအမှားကြီးဖြစ်ပြီးတော့ဒီနေ့အချိန်မှာကျွန်တော်တို့အားလုံးဟာဟောင်ကောင်ဒေသခံတွေပါပဲလို့အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Elliot Engel နဲ့အထက်လွှတ်တော်နိုင်ငံရေးကော်မတီကဝါရင်အထက်လွှတ်တော်မတ် Robert Menendez တို့ကကြီးညာချက်မှာပြောပါတယ်။ဟောင်ကောင်ကတရုတ်စိုးရွားကိုထောက်ခံတဲ့အာဏာပိုင်တွေရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့အလွန်ပဲစိုးရိမ်ကြောင်း American လွှတ်တော်အမတ်အုပ်စုလုံးကပြောပါတယ်။အခုလိုလှုပ်လိုက်တဲ့အတွက်တရုတ်နိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းမှာစီးမင်းတိုင်းတာဝန်သိသိဆောင်ရွက်တဲ့အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဆိုရက်ကုန်သိခါကိုပို့ပြီးတော့ထိခိုက်စေတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။အင်တာနက်အွန်လိုင်းပေါ်ကလူမှုပေတွေမှာလူကြိုက်များနေတဲ့ TikTok application နည်းပညာ software အသုံးပြုတာကိုအမေရိကန်မှာတားမြစ်ပိတ်ပင်သွားဖို့ရည်မှန်းထားတယ်လို့အမေရိကန်သမ္မတ Trump ကပြောလိုက်ပါတယ်။လူမှုကွန်ရက်တွေမှာဗီဒီယိုတွေမျှဝေနေတဲ့နာမည်ကြီး TikTok application ကိုအမေရိကန်မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့အစောဆုံးထားပြီးလှုပ်လာနိုင်တယ်လို့သမ္မတ Trump ကမနေ့တောက်ကြနေ့ကပြောပါတယ်။သူအနေနဲ့ TikTok application ကိုအသုံးမပြုနိုင်အောင်တားမြစ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုသုံးသွားနိုင်တယ်လို့ပြောပါတယ်။ American က TikTok ရဲ့လုပ်ငန်းတွေကို American company တစ်ခုကဝယ်မဲ့သဘောတူညီချက်တစ်ခုကိုသမ္မတ Trump ကသဘောမတူပါဘူး။ TikTok application ဟာ American နဲ့ကမ္ဘာတစ်ဝှမ်းမှာအလွန်လူကြိုက်များပြီးတော့ကမ္ဘာတစ်ဝှမ်းမှာဒီ application ကိုသုံးစွဲသူ1 billion ကျော်ရှိပြီးတော့ဒီထက်က165%ကတော့ American ကဖြစ်ပါတယ်။ဒီနည်းပညာ software ကဖြော်ပြဗီဒီယိုသက်သက်တယ်မဟုတ်ပဲစကားစစ်ထိုးဝဲတွေလူမျိုးရေးတရားမျှတမှုနဲ့လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲစတဲ့နိုင်ငံရေးကိစ္စရပ်တွေအပေါ်ယက်တည်မှုတွေလည်းပါဝင်လာဖြစ်ပါတယ်။အမေရိကန်အာဏာပိုင်တွေကတော့ TikTok ဟာလူမျိုးရေးချင်းချောက်မှုရှိလာနိုင်တယ်လို့ဆိုရင်းနေပြီးတော့ကုမ္ပဏီအနေနဲ့အသုံးပြုတဲ့လူတွေရဲ့အချက်အလက်တွေကိုတရုတ်ဆိုးရက်နဲ့ဝင်မြလာမှာကိုဆိုရင်းနေကြတာဖြစ်ပါတယ်ခင်ဗျာ။ဝန်ထမ်းတွေအနေနဲ့သတင်းတော်တွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးစီရင်ခံစာတွေကိုစုဆောင်းတာတွေဖြန့်ဝေတာတွေမလုပ်ကြဖို့မိန့်ထုတ်လိုက်တယ်လို့အမေရိကန်မိမီလုံခြုံရေးဝန်ကြီးဌာနကဇူလိုင်လ31ရက်နေ့ကပြောလိုက်ပါတယ်။အော်ရဂွန်ပြည်နယ်ပို့တ်လန်းမြို့ကဆန္ဒပြပွဲတွေမှာသတင်းယူနေတဲ့သတင်းတော်နှစ်ယောက်နဲ့ပတ်သက်ပြီး မိမိလုံခြုံရေးဌာနကအစည်းအခမ်းစာ၃ခုကိုဖန်တီးပြီးတော့ဖက်ဒရယ်အစိုးရဌာနတွေကိုဖျက်ဝေခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကြီးကပြောလိုက်ပြီးတည့်ရကြမှာမိမိလုံခြုံရေးဌာနကအခုလိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ထောက်လိုင်းရေးနဲ့ဆန်းစစ်လေ့လာရေးရုံးကစုဆောင်းခဲ့တဲ့အစည်းအခမ်းစာမှာတော့သတင်းနောက်တွေဟာပုံလက်မြုပ်မှာပြည်တော်စုအစိုးရရဲတပ်ဖွဲ့တွေခြားထားမှုနဲ့ပတ်သက်ပြီးတော့ပေါ့ကြားနေတဲ့ရှုပ်အမှတ်တမ်းမဟုတ်တဲ့မှတ်တမ်းတွေကိုထုတ်ပြန်ခဲ့တယ်လို့ပြောထားပါတယ်။လက်ရှိမိမိလုံခြုံရေးဝန်ကြီးဖြစ်ယာယီတာဝန်ထမ်းဆောင်နေတဲ့ချက်ဘုတ်ကသတင်းတော်တွေနဲ့ပတ်သက်ပြီးသတင်းအချက်အလက်စုဆောင်းတာတွေကိုရဆိုင်မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အမိန့်ထုတ်လိုက်တယ်လို့ထောက်လိုင်းရေးနဲ့ဆန်းစစ်လေ့လာရေးရုံးရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
။ဒီလိုရေမရီစံတန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 6833ညပိုင်းဒိုမီတာ32 kHz 6383ညပိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တင်းတွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါရဲ့ရှင
်။ VOA ကဆက်လက်တင်ပြနေပါတယ်။နိုင်ငံတကာသတင်းတွေကိုကျွန်တော်ကြော်သိမ်းဆက်ပြောပြပါမယ်။ COVID-19 ရောဂါရဲ့ရိုက်ခတ်မှုတွေကိုလာမယ့်ဆယ်စုနှစ်ပေါင်းများစွာခံစားသွားကြရလိမ့်ဦးမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြားနေမှာပြောပါတယ်။
The pandemic is a once-in-a-century health crisis, the effects of which will be felt for decades.
ဒီကယောဂါဟာရာဇဝတ်တစ်ခုမှမတင်ကြရောက်တဲ့ကျန်းမာရေးဆိုင်ရာအကြံပေးဖြစ်ပါတယ်။ဒီယောဂါရဲ့တရားမှုတွေကိုလာမယ့်ဆယ်စုနှစ်တွေအထိခံစားသွားကြရပါလိမ့်မယ်။ကမ္ဘာပေါ်ကလူထုအများစုဟာဒီဗိုင်းရပ်စ်ကိုအလွယ်တကူကူးစက်နိုင်တဲ့အခြေအနေမှာဆက်ရှိနေစေပါအပြင်းအထန်ပြန့်နှံ့ကူးစက်မှုနဲ့ကြုံရတဲ့ဒေသတွေကလူတွေတောင်မှပဲအလွယ်တကူကူးစက်နိုင်နေစေပါပဲ။အဆိုးဆုံးအခြေအနေကိုလွန်သွားပြီလို့ယူဆခဲ့ကြတဲ့နိုင်ငံအများပြားမှာယောဂါဘူးနောက်တစ်ကြော့ကူးစက်တာနဲ့ရင်ဆိုင်နေရပါတယ်။စံချိန်တင်အောင်မြန်ဆန်တဲ့နှုန်းနဲ့ကာဝယ်ဆေးထုတ်ဖို့ကြိုးစားနေကြပေမဲ့ဒီဗိုင်းရပ်စ်ဘူးနဲ့ဘယ်လိုနေထိုင်သွားကြရမလဲဆိုတာကိုသိယူကြရမှာဖြစ်တယ်လို့ကျွန်တော်တို့မှရှိသမျှနီလန်းပေါင်းစုံနဲ့နှိမ်နှင်းသွားကြရမှာဖြစ်ပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ကြာနေ WHO ရေးဘော်ကော်မတီအစည်းအဝေးတွင်ပြောသွားပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းကိုရိုနာဗိုင်းရပ်စ်ဘူးကာဝယ်ဆေးလာမယ့်လတွေအတွင်းရလာတော့မယ်လို့သူသတိထားပြီးအကောင်းမြင်မျှော်လင့်နေတဲ့အကြောင်းပေါကြာနေ့လွတ်တော်ကြားနာပွဲတစ်ခုအတွင်းပြောသွားပါတယ်။အန်ဒရီကင်နီထိရောက်တယ်လို့ပြောနိုင်တဲ့ကာဝယ်ဆေးတစ်မျိုးကိုလာမယ့်ဆောင်းဦးနှောင်းပိုင်းကာလနဲ့ဆောင်းရာသီအစောပိုင်းကာလမှာရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဆိုပြီးဒေါက်တာဖောက်ချီကပြောပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ရောဂါကူးစက်သူအရေအတွက်19.6%တန်းကျော်သွားပြီဖြစ်ပြီးအမေရိကန်မှာအများဆုံးဖြစ်ပြီးတော့ဘရာဇီးလ်ကဒုတိယအများဆုံးအိန္ဒိယကတတိယအများဆုံးကူးစက်သူရှိနေပါတယ်။မက္ကဆီကိုနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအမေရိကန်နဲ့ဘရာဇီးလ်ပြည်ရဲ့တစ်ကမ္ဘာလုံးမှာတတိယအများဆုံးဖြစ်သွားပါပြီ။တောက်ကြာနေ့မက္ကဆီကိုမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်688ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောတာကြောင့်စုစုပေါင်းသေဆုံးသူ4,600ကျော်သွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်တာငြိမ်သွားပြီးတော့မှတကြောပြန်ဖြစ်နေတဲ့ဗီယက်နမ်မှာရောဂါပိုးကူးစက်ခံရသူတတိယမြောက်လူတူသေဆုံးသွားပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။69ရက်ကြာပြည်တွင်းမှာပြန့်နှံ့ကူးစက်တာမရှိခဲ့တာကနေတကြောပြန်ကူးစက်တာတွေရှိလာခဲ့ပြီးပထမဆုံးလူသေဆုံးမှုဖြစ်ပြီးနောက်တစ်ရက်ကြာမှာအခု3ယောက်မြောက်လူသေဆုံးတာပါ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ကူးစက်သူ9,800ကျော်ရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ထားသူပေါင်း 1.8 သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လတလထဲမှာအိန္ဒိယမှာကူးစက်သူအရေအတွက်1,300,000ရှိခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူ482ရှိတာကြောင့်3ရက်ဆက်တိုက်စံချိန်တင်အရေအတွက်နဲ့ကူးစက်တာဖြစ်ပါတယ်။ဂျပန်တနိုင်ငံလုံးအနေနဲ့ဆိုရင်တော့တောက်ကြာနေကကူးစက်သူအရေအတွက် 1,569 ဦးနဲ့နောက်ထပ်ကူးစက်မှုစံချိန်ထပ်တင်ခဲ့ပါတယ်။ရောဂါပိုးကူးစက်သူအများစုဟာအသက်20ကျော်30အရွယ်တွေဖြစ်ကြတာကြောင့်လူငယ်တွေကြားမှာဗိုင်းရပ်စ်ပိုးအကောက်အွယ်တွေထိထိရောက်ရောက်မလုတာအပြင်းထွက်သွားလာကြတာပါတီပွဲတက်ကြတာတွေကိုပြနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကထင်ရှားတဲ့အတမကခေါင်းဆောင်တူကိုအာဏာပိုင်တွေကဖမ်းလိုက်ပါတယ်။အင်းနီချင်းဗီယက်နမ်နိုင်ငံနဲ့နေဆက်အငင်းပွားမှုကနေတိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်တယ်ဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌရွန်ချဟွန်းကိုတောက်ကြနေ냐ကသူ့နေအိမ်မှာဝင်ဖမ်းလိုက်တာပါ။ရွန်ချဟွန်းဟာကမ္ဘောဒီးယားအစိုးရကိုတောက်လျှောက်ဝေဖန်လာသူဖြစ်တာကြောင့်သူ့ကိုဖမ်းလိုက်တာဟာကမ္ဘောဒီးယားနိုင်ငံမှာအစိုးရအတိုက်အခံတွေကိုဖြိုခွဲနေတဲ့လူရဲတွေကတစ်ခုအဖြစ်မြင်ကြပါတယ်။ဒီကနေ့မှာတော့သူ့အပေါ်ဆွဲချက်တွေကိုကြားနာဖို့အတွက်တရားရုံးထုတ်ပါတယ်။ သူမှအသိရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့ထောင်နဲ့6လကနေ2နှစ်အထိဒဏ်ငွေအမေရိကန်ဒေါ်လာ1000အထိချမှတ်ခံရနိုင်ပါတယ်။ကမ္ဘောဒီးယားနိုင်ငံရှိပဲနေဆက်မှာအစိုးရရဲ့လုဆောင်ချက်တွေနီးလည်းမမှန်တာကြောင့်ဒေသခံတွေရဲ့လေယာဉ်မြေတွေဆိုးရှုံးရတယ်ဆိုပြီးဇူလိုင်လမှာချက်ဟုံးကအစိုးရကိုဆက်ဆွဲပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အစိုးရဟာအင်းနီဂျီဗီယက်နမ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်ထားပြီးအတိုက်ခံတွေကတော့ဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘောဒီးယားမြေယာတွေကိုကောက်ကံမပေးဘူးလို့ဆက်ဆွဲကြပါတယ်။ကမ္ဘောဒီးယားကိုအုပ်ချုပ်ခဲ့တဲ့ခမာရီအစိုးရကိုဖျောက်ချဖို့ VNM ကစစ်တပ်လွတ်ပြီးကျူးကျော်တိုက်ခိုက်ပေးခဲ့တာကြောင့်ဝန်ကြီးချုပ်ဟွန်ဆန်အာဏာရဖို့အခွင့်အလမ်းပေါ်လာခဲ့တာဖြစ်ပါတယ်။ဒီကနေ့အပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကအစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်8ပွဲတော်ကိုဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။ COVID-19 ကာယောဂါကာလအတွင်းမှာ8ပွဲတော်ကျောက်တာကြောင့်ကာယောဂါဆိုင်ရာအကန့်အသတ်တွေကြားကားပဲမွတ်စလင်တွေအနေနဲ့8ပွဲတော်ကိုဆင်နွှဲကြရပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုရောကြောင့်မတော်သေးတာကြောင့်လူချင်းခောက်ခွားနေဖို့နှာခေါင်းစီးနဲ့အကာအကွယ်တွေဝတ်ဆင်ဖို့တမန်ချက်တွေအတိုင်းလိုက်နာပြီးအစ်ပွဲတော်ဆူတောင်းပွဲတွေလုပ်ကြပါတယ်။နယူးဒေလီမြို့တော်ကထင်ရှားတဲ့မူဂါခစ်ကာလဂျမားမာဂျစ်ဗလီကြီးမှာဆိုရင်ဒီနှစ်ဝတ်ပြုသူအရေအတွက်ဟာအရင်နှစ်တွေကတည်းတိတိတသားကိုနည်းသွားပါတယ်။ဒါတော့မှပဲဝတ်ပြုဝယ်လာတဲ့သူထောင်ပေါင်းများစွာရှိပြီးနှာခေါင်းစီးတွေညနာအကာရံတွေဝတ်ဆင်ထားကြသလိုတူးနဲ့တူပွေဖက်နှုတ်ဆက်တာမျိုးကိုလည်းမလုပ်ကြပါဘူး။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာတော့နှစ်ဖက်နယ်ကြားဆောင်တပ်ဖွဲ့တွေကြားနှစ်စဉ်အစ်ပွဲတော်နေမှာလုံနေကြအစဉ်အလာတိုင်းမုန်အချိုတွေအပြန်အလှန်ဖလှယ်ကြပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံမှာလည်းမွတ်စလင်တန်းပေါင်းများစွာအစ်ပွဲတော်ကိုဆင်နွှဲကြပါတယ်။ဒီပွဲတော်ကာလမှာကိုဗီယောဂါကူးစက်ဖို့အန်ဒရယ်ပူကြီးတာကြောင့်ပြည်내အစိုးရတွေအနေနဲ့အထူးသတိထားလို့ဆောင်ကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးထားပါတယ်။အထူးသဖြင့်ကျွေးနွားစည်းတွေနဲ့ဝိပုစုတောင်းပွဲလုပ်တဲ့နေရာတွေမှာဗိုင်းရပ်စ်ပိုးကူးစက်တာကိုတားဆီးရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့နှိုးဆော်ထားပါတယ်။လူဦးရေတန်ပေါင်း130ကျော်ရှိတဲ့ပါကစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာ6နိုင်ငံမြောက်လူဦးရေအများဆုံးနိုင်ငံဖြစ်ပြီး69ရာခိုင်နှုန်းကမွတ်စလင်တွေဖြစ်ကြတာကြောင့်အင်ဒိုနီးရှားနိုင်ငံပြီးရင်ဒုတိယမြောက်မွတ်စလင်လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်စနေညအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးသတင်းလော်ရီနဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ခင်ဗျာ
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ Ghostlery အကြားဒီကနေ့အစည်းအဝေးမှာနှစ်ဖက်ညှိနှိုင်းမှုမပြီးပြတ်သေးတဲ့အတွက်တနင်္ဂနွေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဇုတ်ကအစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုစလဲရီရန်ကုန်မြို့မှာဇူလိုင်လ25ရက်နေ့ကစတင်ဆွေးနွေးခဲ့ပြီးမပြီးပြတ်ခဲ့တာကြောင့်ဒီနေ့နေပြည်တော်မှာဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့တိကျတိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အစည်းအဝေးနဲ့ပတ်သက်တာကိုအဓိကဆွေးနွေးခဲ့ကြောင်းပါဝင်တက်ရောက်ခဲ့တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA ကိုပြောပါတယ
်ဒီနေ့ဆွေးနွေးတဲ့ကိစ္စကတော့ဗလာမဲ့ဒီငင်းငင်းဖြစ်စဉ်အခေါင်းပြန်ပေါ်တဲ့အခါမှာတိကျတိုက်ခတ်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC တွေကိုကျင်းပသွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဒါကိုပြည်ကြဆွေးနွေးတာဖြစ်ပါတယ်ဒါလည်းကျွန်တော်တို့ဒီ NCA အကောင့်တွေဖော်မှုဆိုင်ရာညှိနှိုင်းစီဝေး GICM အစီအစဉ်ဆုံးဖြတ်ချက်ပေါ်မှာခြေခံပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်နားလည်မှုတွေတူညီအောင်ဒီနေ့ဆွေးနွေးကြတာဖြစ်ပါတယ်ဒီနေ့ကကျွန်တော်ဆွေးနွေးချက်ကဆုံးမကြရမပြတ်ဘူးဒီနေ့ဆွေးနွေးမှုတော့မနေ့ကစနေနိုင်မှာထပ်ပြီးတော့မှကျွန်တော်တို့ဆက်မှန်ပြီးဆွေးနွေးကြအောင်မှာဖြစ်ပါတယ်
နှစ်ဖက်ဆွေးနွေးပွဲကိုမူလက3ရက်တန်ပတ်ခဲ့ပေမဲ့အခုအခါ9ရက်ထိဆွေးနွေးခဲ့တာပါဘလို့သဘောထားကွဲပြားမှုတွေအခက်အခဲတွေကြောင့်ဆွေးနွေးပွဲမပြီးရတာလဲဆိုတာကိုတော့အတိအကျမသိရပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးမှာပြည်ထောင်စုသဘောတူညီချက်စာချုပ်အပိုင်း3ကိုချုပ်ဆိုဖို့ပြင်ဆင်နေတာဖြစ်ပြီးဒီစာချုပ်မှာ NCA အပြည့်အစာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲဖော်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း3ပိုင်းပါဝင်တာဖြစ်ပါတယ်ဒီကနေ့ဆွေးနွေးချက်ကတော့ NCA PS စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေးခေါင်းစဉ်အောက်မှာပါဝင်တာဖြစ်ပါတယ်။မူပေါင်းပြန်လည်ညှိနှိုင်းရေးအတွက်အချက်73ချက်သဘောတူညီချက်ရရှိကြပြီးကျန်ရှိနေတဲ့3ချက်ကိုဆက်လက်ဆွေးနွေးတာလည်းဖြစ်ပါတယ်။ ပြီးခဲ့တဲ့လအတွင်းက၄ရက်ကြာအစည်းအဝေးမှာဒီအပိုင်း၃ပိုင်းအနက်ကအချက်အတော်များများကိုသဘောတူညီချက်ရရှိထားပေမဲ့လက်နက်ကင်တက်တွေပေါင်းစည်းရေးဆိုတဲ့အချက်ပါဝင်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စမှာလည်းဆွေးနွေးဖို့အတွက်အချက်တချို့ကြန့်ရှိနေပါသေးတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်မောင်ရွှေကတော့ဒီနေ့ဆွေးနွေးတာတွေမပြီးပြတ်သေးတာကြောင့်ဆွေးနွေးတဲ့အချက်တွေကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။မနက်ဖြန်မှာဆက်လက်ဆွေးနွေးမယ်ဆိုတာကိုတော့အခုလိုအတည်ပြုပြောဆိုပါတယ်
။ဒီဆွေးနွေးမှုတွေကအပြီးပြတ်လို့လည်းမနဲ့ဆက်နိုင်ပါတော့ပြန်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးပါမယ်။
ပြည်တော်စုငင်ကြဲညီလာက27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုမူလကဩဂုတ်လဒုတိယပတ်မှာကျင်းပဖို့ရည်မှန်းထားပေမဲ့လက်ရှိဆွေးနွေးပွဲတွေမပြီးပြတ်သေးတာကြောင့်ဒီလကုန်ပိုင်းကိုရွှေဆိုင်ရမယ့်အခြေအနေရှိကြောင်းသုံးသပ်ကြရင်ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ။
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ကျမဆူမိုမာရှင်ဒီအပိုင်းနေထဲမှာဂျပန်နိုင်ငံမှာကပ်ရောဂါ COVID-19 ကူးစက်မှုတွေဇက်တိုက်ဖြစ်လာနေတဲ့အပေါ်ဂျပန်ရောမြန်မာတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်ဟုတ်ပါတယ်ဂျပန်နိုင်ငံထဲမှာ COVID-19 ရောဂါပိုးကူးစက်သူမြင့်မားလာနေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားထဲမှာစိုးရိမ်မှုတွေရှိနေပြီးရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့အချင်းချင်းသတိပေးနှိုးဆော်နေကြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာနေထိုင်တဲ့ဂျပန်မြန်မာအသင်းရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးတန်းဆွေကလက်ရှိဂျပန်နိုင်ငံတွင် COVID-19 ရောဂါကူးစက်မှုဖြစ်နေတဲ့အပေါ်စိုးရိမ်ရတဲ့အခြေအနေပြောပြပါတယ
်ဂျပန်မှာပေါ့လေဒီ COVID ဒီကူးစက်ကံပေါ်ရဲ့နှုံးကတော်တော်လေးကိုများလာတာပေါ့ပြီးခဲ့တဲ့နောက်ကဒီကဆူရနေပြီးတော့ဒီချူပါဝင်ဂျပန်နဲ့မြို့တော်များများမှာဒီနှုံးကဒီကိုဗစ်ကြောင့်ထိန်းချုပ်ထားတဲ့ဒီဝန်စီမံချက်တွေကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတဲ့အချိန်မှာလူတွေကအပြင်တက်ထလာပြီးတော့ဒီတပတ်အတော်တွင်းမှာပဲခုဆက်တဲ့နှုံးတွေကအရန်တက်လာတာပေါ့လေဒီတူချူအေရီယာမှာဆိုချူတမျိုးတော့ပဲဒီနေ့ဆိုလို့ရှိရင်မနေ့ကနေ့ဒီနေ့ဆိုလို့ရှိရင်တော့ဒီဆန်ချင်းတွေပေါ့နေ့တော့ခင်းမှာဒီလူရောက်400ကျော်ခုရှိလေဆိုပြီးတော့ဂျပန်လူမျိုးကြားထဲမှာတော့တော်တော်လေးတော့ဟိုဆိုးရွားမှုတွေမြင့်တက်လာတာပေါ့လေတူချူမျိုးတော့ကတော့ဒါတွေကိုပြန်လဲထင်းချုံနိုင်မှုတကဘောမိဘဆိုဘက်ပေါင်းဆိုနေဆွရတယ်အဲဒီတူချူမှာတော့ဒီ600ပိုင်းထဲမှာတော့တော်တော်လေးဟိုဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီဆိုးရွားအမှတ်တော်လေးမြင့်တက်လာမယ်လို့ဆိုတော့ခံမှန်းသာကြတယ
်အခုလိုမျိုးကူးစက်မှုတွေမြန်မာလာနေဒီမှာဂျပန်ရောက်မြန်မာတွေကြားထဲမှာလဲCOVID-19 ရောဂါကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့ဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဌဦးမိုင်းကျော်ဦးကလည်းတတိပေးပါတယ
်ကျွန်တော်တို့ဒီမဖြစ်မနေအလုပ်လို့ပါလို့တောင်းရမှာကြတော့အစီအစဉ်သွားကြတာမျိုးတွေလုပ်ရတာပေါ့နော်တက်နိုင်တော့အလုပ်မဟုတ်ဘဲနဲ့အိမ်မှာနေတာအကောင်းဆုံးတော့ဂျပန်ဆိုရနေမိသားရခံတာရှိတယ်လေဟုတ်ဂျပန်ကတော့ဟိုတဖြည်းဖြည်းတကြီးကြီးတက်လာတဲ့ပုံစံကြတော့လုံခဲ့တဲ့နောက်ဂျပန်ဆိုရတဲ့ဟိုဒီတော့ဘူဆောလိုက်တာရှိတယ်ကိုတူကမ်ပိန်းဆိုတဲ့ကမ်ပိန်းတစ်ခုကြော်ညာလိုက်တာရှိလိုက်တယ်အဲ့ဒါကလည်းဒီပြည်သူတွေတော့ဆိတ်ဆိုးရလဲကျွန်တော်တို့မီဒီယာမှာတွေ့နေရပုံရက်ထက်မှာတော့အားလုံးဒီမလို့အပတ်နဲ့ပြင်မထွက်ဘူးကိုကိုဒါမရှိမနေအလုပ်ကတော့တော့တွားနေရရှိနေတော့ကျူးဆိုင်ဖို့အဲ့လိုပေါ့နော်
COVID-19 ကမ္ဘာကရောဂါစတင်ဖြစ်ပွားချိန်ကနေစလို့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေထိခိုက်လုပ်ငန်းဝင်တချို့ပိတ်သိမ်းထားရချိန်မှာဂျပန်နိုင်ငံမှာလည်းဂျပန်ရောက်မြန်မာတွေအလုံးလက်မဲ့ဖြစ်နေထိုင်စားသောက်ရဲ့အခက်အခဲကြုံနေကြရပါတယ်ဒီအတွက်ဂျပန်ရောက်မြန်မာအချင်းချင်းရိုင်းပင်းကူညီကြဖို့စီစဉ်နေတယ်လို့ COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်ဂျပန်အစိုးရရဲ့ကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာကြဖို့ကိုလည်းဂျပန်မြန်မာအသင်းကဦးတန်းဆွေကတိုက်တွန်းပါတယ
်စီစဉ်ရေးချတဲ့ခါကျတော့ဒီကမ္ဘာကြီးကျထဲမှာတော့တော်ပြီးတော့ဒုက္ခရောက်ကြတယ်ဆိုတဲ့အတိုင်းမျိုးကြီးကျတယ်ခုနကအလုပ်မရှိတော့တဲ့လူတွေတော်ပြီးတော့နေထိုင်ခက်ခဲရှိတဲ့လူတွေတော်တော်များလာတယ်ပြည်ပမာဏကိုပြန်မှုတက်ကလည်းဖလိုက်တွေကအကုန်လုံးပြစ်ထားတယ် ကျွန်တော်လူခက်ခဲတိတဲ့ကမာဒီရအခုလည်းကျွန်တော်တို့ရှိကိုတက်နေကြလို့ကုနေရဘူးဆိုပြီးဆက်တွေ့ရပြီးရှိပါတယ်ဒီတက်ဆိုင်ရညီမသမီးတွေကျွန်တော်တို့ဒီပြည်ကြီးတဲ့ဒီယူကောင်းတွေမေဒီကကိစ္စစီးရဲချိန်မှာလည်းကျွန်တော်ထပ်ပြီးရှင်းရတယ်ရှိရတဲ့ကြောင့်လို့ပေါ့လေဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေသူချမှတ်ထားတဲ့ဒီဒီနေရှိကနေလိုက်နိုင်ပြီးတော့နေဖို့ရတယ်နောက်တစ်ချက်ကတော့ဒီဒီမှာနိုင်ငံလုံးနဲ့ဝန်ဆောင်ဆောင်ပြီးတော့ကုနေတောင်းဖို့တွေကျွန်တော်ဦးစီးနေဆွဲနေပါလေ
မကြသေးရဲ့ရပိုင်းတွေအတွင်းကအခုလိုမျိုးကိုဗစ် -19 ကူးစက်သူတိုးများလာရတာကတော့ဂျပန်လူငယ်တွေများပြားဖျော်ဖြေရှိတဲ့နေရာတွေကိုသွားကြတဲ့အကြောင်းပြချက်ကြောင့်ဖြစ်နေတာနေတယ်လို့ပြုတ်ပြင်းမြို့ကိုဗစ်လူငယ်အဖွဲ့ကကြွညင်သူတွေကတုံ့တက်ပါတယ်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စနေနေ့ထုတ်ပြန်ချက်နောက်ဆုံးစာရင်းအရဆိုရင်တော့ဂျပန်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်မှုက38,500ကျော်သွားပြီဖြစ်ပြီးတိုက်ဆုံးသူကတော့လူဦးရေ1000ဝန်းကျင်ထိရှိနေပြီဖြစ်ပါတယ်ရှင်ကျမဆူမွန်ပါ
ကိုဗစ် -19 အရေးပေါ်ကာလအတွင်းအလုံးလက်မဲ့ဖြစ်တာလေးလာနီးပါးရှိပြီဖြစ်နေတာကြောင့်မြန်မာလုံသမား150ကျော်ဟာထိုင်းနိုင်ငံပထုံထာနီခရိုင်ကအလုံသမားကာကွယ်ရေးယုံကိုတွားပြီးအလုံရှင်လုံသမားပြဿနာကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံပထုံထာနီခရိုင်ကခီးဆောင်အိတ်တွေချုပ်တဲ့စစ်ရုံကမြန်မာလုံသမား150ကျော်ဟာကိုဗစ် -19 အရေးပေါ်ကာလမှာအလုတ်ရနားခဲ့တာလေးလာနီးပါးရှိပြီဖြစ်တာကြောင့်ဒီဆက်ရုံအနေနဲ့သူတို့ကိုဘယ်အချိန်ထိအလုတ်တွေနားထောင်အောင်မလဲဆိုတဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်ဇူလိုင်လ31ရက်နေ့ကအလုတ်သမားအခွင့်အရေးကာကွယ်ရေးယုံကိုတွားရောက်ပြီးတောင်းဆိုခဲ့ကြကြောင်းထိုင်းအခြေဆိုင်အလုတ်သမားကူညီရေးအဖွဲ့ AAC ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါတယ်
သူတို့က2019ကျွန်တော်တို့ကအောက်တိုဘာနဲ့ကျွန်တော်တို့ဩဂုတ်လမှာပို့ထားတဲ့အလုတ်သမားတွေပေါ့တစ်နှစ်မပြည့်သေးဘူးပေါ့နော်အဲ့တော့ဒီလောက်ပြီး3လနေမှာသူတို့ကဒီကိုဗစ်ကာလနဲ့တိုးတယ်တိုးတဲ့အချိန်မှာသူတို့ကအလုပ်သမားတွေကိုငါတို့ကိုဗစ်ကာလပြီးရင်တို့ပုံမှန်အလုပ်ပေးပါမယ်ကိုဗစ်ကာလမှာဒီလိုအစိုးရထောက်ပံ့ကြီးနဲ့နေပေးပါဆိုပြီးတော့သူတို့ကိုခွင့်တောင်းတယ်အလုပ်သမားကလည်းကြေနေနေနေလိုက်တယ်ဒါနဲ့သတ်မှတ်ထားတဲ့ကာလ3လပြည့်တဲ့အချိန်မှာအလုပ်သမားတွေကသူတို့ပေးတဲ့ပတ်စံနဲ့ခန်းကမိကလေးကပေးပြီးတော့ဆက်ပြီးတော့အလုပ်ရှင်ကိုတွားပြီးတော့ပြောတယ်ကျွန်တော်တို့ကိုဗစ်ကာလနည်းနည်းလေးညင်သွားတဲ့အချိန်မှာအလုပ်ပြန်လုပ်ခွင့်ရမလားဆိုတဲ့အခါကျအလုပ်ရှင်ကအလုတ်လည်းပတ်လို့မရဘူးနောက်တစ်လချက်ပြီးတော့အရင်တိုးတယ်သူကတလားနေပြီးတယ်အခု၄လပြည့်တော့မှာအလုတ်တင်နေဝင်ရမှာလေဆိုတာကိုတွားမိတဲ့အခါကျတော့သူ့နိုင်ငံသူ့ကြီးဝါကြီးကအစီအလူရဲ့နေမှာဝင်ရမယ်လို့ပြောတဲ့အတွက်အလုတ်သမားကြီးကအလုတ်သမားကာကွယ်ရေးဝင်တွားပြီးတော့ကျွန်တော်တို့ကတွားပြီးတော့လုပ်ငန်းရှင်နဲ့ပြည်လျောက်ညှိပေးဖို့အတွက်ပေါ့နော
်ကိုဗစ် -19 ရေပေါ်ကာလမှာအစိုးရထောက်ပံ့ရေးငွေတလားကိုဘဏ်ငွေ9,000ကျော်ရရှိခဲ့ပေမဲ့အလုတ်ရှင်ကိုပြန်ပေးရတဲ့အခန်းကရေကမိကနဲ့တင်ကုန်သွားတာမို့မြန်မာလူသမားတွေဟာစားတောက်ရေးပါခက်ခဲလာနေတာပါအခုအခါမှာတော့ထောက်ပံ့ရေးထပ်ပေးတာမျိုးလည်းမရှိတော့သလိုအလုတ်ကလည်းဘယ်အချိန်မှပြန်လုပ်ရမယ်ဆိုတာကိုမသိတာကြောင့်တခြားအလုတ်တွေကိုပြောင်းရွှေ့ပေးတာမျိုးတွေကိုခွင့်ပြုပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်
အလုတ်တကယ်ယူတော့မှလားမယူတော့ဘူးလားနားမှလားစက်ပြီးနားအောင်မှလားစက်ပြီးနားလို့လုံသမားကြီးကတမ်းမခံနိုင်တော့ဘူးအခြားအလုတ်ကိုကြောင်းပြီးတော့လုံလုံမယ်ဒါပေမဲ့အလုတ်ရှင်ကအပြင်လဲသွားလို့မပြီးဘူးသူ့မှလည်းနေအစိုးရထောက်ပံ့ရေး3လကတော့ရပြီးသွားပြီနောက်တစ်တလကမပြီးဘူးဖြစ်တယ်ကျွန်တော်တို့ပြောင်းဝင်ပေးမှလားအလုတ်ဆက်ပြီးတော့ခိုင်းအောင်မှလားဆိုတော့ပြည်ကျင်တဲ့တက်သွားတော့သူတို့ဒီလုံသမားကာကွယ်ရေးကတာဝန်ရှိတဲ့လူတွေတနင်္လာနေ့မှစက်ရုံဝင်ဖြစ်ပြီးတော့စက်ရုံမှာအလုတ်ရှင်အလုတ်သမားဒီကစဝါဒီကန်နဲ့မျက်နှာချင်းဆိုင်စကားပြောမယ်ဆိုပြီးတော့အခု
COVID-19 အရေးပေါ်ကာလမှာစိတ်အော်တော်များများပိတ်သိမ်းလိုက်ရပြီးနိုင်ငံသားကအလုပ်သမားတွေအပါအဝင်အလုပ်လက်မဲ့ဥယျာဉ်ရှစ်တန်းထက်မနည်းရှိနေတာပါဒီကာလအတွင်းမြန်မာနိုင်ငံသား9000ကျော်လောက်ဟာလည်းနေရက်ကိုပြန်ခဲ့ကြပြီးအခုလိုမျိုးအဆင်မပြေဖြစ်နေတဲ့အလုပ်သမားတွေလည်းအများအပြားရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာအလုပ်သမား3တန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါလာပါရှင်မြန်မာနိုင်ငံတော်ဝန်မှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ Rose and Passion Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human Care ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစံညီပါမြန်မာလူသမားတွေဟာမလေးရှားမှာအားကိုးရမယ်ဖြစ်နေပါတယ
်ဒီလခကျတော့အရင်ကလုပ်ခဲ့တဲ့လစာလေးကိုပေးလိုက်တယ်အာဒီအစတော့ကတော့အတူတူများလူသားတဲ့ဟာပေါ့အလိုမျိုးစာတုံးလေးရတယ်ကျွန်တော်ပြန်လာခေါ်ရလို့ရှင်ပြန်လာရှိတာပေါ့ပါရဲ့
လက်ရှိမလေးရှားမှာရောက်နေတဲ့အထောက်ထားမဲ့အလုပ်သမားကိုသိန်းအောင်ကပြောပြခဲ့တာပါဒီဆောင်မမှာဆိုရင်အစိုးရကအင်ပြန်ခေါ်ဖို့မျှော်လင့်နေကြတဲ့မလေးရှားနိုင်ငံမှာရောက်ရှိနေတဲ့အလုပ်သမားတွေရဲ့ ဒုက္ခပင်လည်းဝင်နေတဲ့အကြောင်းတွေကိုနားဆင်ရမှာပါ။ဒီဆောင်မှာကိုဒုအတန်သတင်းတောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ကိုတဲရောမှာအလုံးမရှိပါဘူး။သူဟာမြန်မာနိုင်ငံချင်းပြည်နယ်ကမ်ပတ်လမ်းမြို့နယ်ထဲမှာရှိတဲ့ရွာတစ်ခုကဖြစ်ပါတယ်။ COVID-19 ရောဂါကြောင့်မလေးရှားမှာလော့ဒ်ဒေါင်းကာလစတင်ခဲ့တဲ့မတ်လကစပြီးသူအလုံးလုံးနေတဲ့စားသောက်ဆိုင်ကနေအလုံးထုတ်ခံရပြီးအခုထိလည်းအတိတကျအလုံးမရှိသေးပါဘူး။အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလုံးသမားတွေဟာမလေးရှားမှာဆင်းရဲဒုက္ခတွေကိုရင်ဆိုင်နေရပါတယ်။ရွှေ့ပြောင်းအလုံးသမားအများစုဟာ COVID-19 ကပ်ရောဂါဖြစ်နေစဉ်ကာလအတွင်းမှာပဲအလုံးလက်မဲ့ဖြစ်လာခဲ့ကြပါတယ်။အဲ့လိုအချိန်မှာတရားမဝင်နေထိုင်တဲ့အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကလည်းမြင့်တက်နေရပါအစိုးရကကယ်ဆယ်ရေးလေးရင်တွေနဲ့ပြန်လည်ခေါ်ဆောင်နေပေမဲ့အထောက်အထားမရှိသူတွေအကျွမ်းပြန်လို့မရတဲ့အခြေအနေပါမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား6သိန်းကျော်ရှိပြီးတဝက်ကျော်လောက်ကတော့တရားမဝင်လုပ်သားတွေဖြစ်ပါတယ်အဲ့ဒီလိုကြုံတွေ့နေရတဲ့သူတွေအကျွမ်းမျှော်လင့်ချက်တစ်ခုပေါ်ထွက်လာပါတယ်ဒါကတော့မလေးရှားနိုင်ငံမှာရှိတဲ့မိမိနေရပ်ကိုပြင်ချင်တဲ့အခြားခြားမဲ့မြန်မာနိုင်ငံသားတိုင်းမလေးရှားကမြန်မာတန်ရုံးကိုကိုယ်ရေးအချက်လက်ဖြည့်ပြီးစည်ရင်ပေးသွင်းဖို့ပါကိုသိရအောင်ပါဝင်အခက်အခဲကြုံနေရတဲ့မြန်မာလူသားအများအပြားဟာတန်ရုံးရဲ့ Facebook စာမျက်နှာမှာတင်တဲ့လျှောက်လာကိုဖြည့်ကြပါရဲ့
မပိုးတဲ့လူရှိတယ်လို့ပိုးတဲ့လူလည်းရှိတယ်အဲ့ဒီထက်မှကျွန်တော်လည်းပါတာပေါ့ဟောမြန်မာကျွန်တော်တို့နိုင်ငံရဲ့အကောင့်ဆောင်အကြီးကြီးတွေပြန်ခေါ်လဲဆိုတော့ဝန်တာတာပေါ့ကျွန်တော်တို့ကဒါပေမဲ့တန်ယုံကနေစာနောက်ထပ်ပြန်ထွက်လာတော့ကောဆောင်သမားရေမပါဘူးကောဆောင်သမားရေအမှန်သမားရေပြီးမှကောဆောင်သမားရေဆိုပြီးအရင်နေထွက်ရရှိတော့ဘာမှမပြောဘူးကျွန်တော်အေးဆေးပဲဟိုတွေ့တယ်ဟိုသူများအလိုက်ပုံမှန်နေဟိုလိုဒီလိုဖြစ်တဲ့ဘာညာလဲမပုတ်ခတ်ပါဘူးအချိန်တိုင်းပြန်ရမှာအလိုယုံကြည်ချက်နဲ့နေတယ
်တန်ယုံကတောင်းခံတဲ့အချက်လက်ပုံစံကိုကျမဖို့ဖြစ်ရတဲ့အကြောင်းရင်းရှိတယ်လို့ကိုသိန်းအောင်ကပြောပါတယ်
။တန်ယုံကတကယ်ကိုညီချင်စိတ်ရှိလို့ရှိရတော့ဘောနော်အလိုမျိုးအခအကျေးတွေမယူဘဲနဲ့ကောင်းမွန်စွာနဲ့ထောက်ထားလို့ပုံစံမျိုးလုပ်ပေးနိုင်လုပ်ပေးစီချင်တာပေါ့ကျွန်တော်အမြင်ကတော့အကောင်းဆုံးဘယ်လိုပြောမလဲဒီမှာလောက်တန်းကာလမှာတကယ်ဒုက္ခရောက်ကြတယ်ဒါကျွန်တော်တို့ကျွန်တော်ကိုယ်တိုင်ကိုယ်တိုင်မြင်တွေ့ရတယ်ကျွန်တော်ကိုယ်တိုင်ပိုက်ဆံမရှိဘူးပိုက်ဆံနေပြတ်တယ်အလိုမျိုးတွေခက်ခဲပြဿနာတွေအများကြီးစားတော့ခက်ခဲတဲ့ဒီအရာတွေကိုသူတို့ဘက်ကဒီဝန်ကြီးအလောက်တောင်းမှာတော့ကျွန်တော်တို့ဖက်မှာဘယ်လိုတန်နိုင်မှာလဲဒီအရာတွေကိုကောင်းမွန်စွာနဲ့သူတို့ဖက်မှာဖြေရှင်းပြီးအဲ့လိုမဟုတ်ဘူးနိုင်ငံသားအချင်းချင်းစာနာတောက်ထားမှုအပြည့်အဝနဲ့လုပ်ပြီးလုပ်စီရှင်းတာပေါ့ကျွန်တော်အနေနဲ့တော့သူငယ်ချင်းပြောတော့ကတော့ကျွန်တော်ကတော့ကိုယ်တိုင်တော့မသိဘူးပေါ့သူငယ်ချင်းကပြောတာတော့300កောက်တယ်လို့ပြောတာဟုတ်တလားမဟုတ်တလားတော့မသိဘူ
းအဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့နိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းပေးမယ်လေအခုချိန်ထိမေးမြန်းခွင့်မရခဲ့ပါဘူးနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ကြအရာတော့မလေးရှားနိုင်ငံကအချောက်ချာမဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်ကြောင်းခံတာကိုနိုင်ငံသားရေးဝန်ကြီးဌာနမဟာဗျူဟာလေးလာရေးနဲ့လေးချင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်မြတ်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးနဲ့ဇွန်လ22ရက်နေ့ဆွေးနွေးမှုအပြီးမှာကြေညာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာအချောက်ချာမဲ့ဖြစ်နေသူတွေကိုနိုင်ငံသားစီစစ်ပြီးမိသူမျိုးဝါဖြစ်ကြောင်းတတိယခံလက်မှတ် CN ချုပ်ပေးနိုင်တယ်ဆိုတာနဲ့အခုကာလအတွင်းမလေးရှားအစိုးရကမြန်မာနိုင်ငံသားတွေကိုဒဏ်ကြေးမကောက်ဖို့အပါအဝင်မလေးရှားအစိုးရဘက်ကခွင့်ပြုရင်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခေါ်ယူမယ်ဆိုတဲ့အကြောင်းကိုပြောခဲ့ရပါတယ်။COVID-19 ဟာမလေးရှားကရွှေ့ပြောင်းအလုပ်သမားတွေအပေါ်အလုပ်လက်မဲ့နဲ့နေစရာစားစရာမရှိတဲ့အထိပြင်းပြင်းထန်ထန်တက်ရောက်စေခဲ့ပါတယ်။လာပိုင်းအတွင်းမှာပဲကိုကုတ်ကိုအဆုံးစီရင်သွားတဲ့မလေးရှားကမြန်မာရွှေ့ပြောင်းအလုပ်သမားအခြေကျဟာလဲ71ဦးအထိရှိလာခဲ့ပြီးအမြန်ဆုံးကန့်ကွက်ဖြေရှင်းမှုလိုတဲ့ပြဿနာတစ်ခုဆိုတာမိမောင်းချိုးပြနေပါတယ်။နိုင်ငံတော်ရဲ့တိုင်းမြင်ကံပုဂ္ဂိုလ်ဂျော်ဆန်းစုကြည်ကပြပကပြန်ဝင်လာဖို့စောင့်နေကြတဲ့နိုင်ငံသားတွေကိုတီးခံပေးကြဖို့သူမရဲ့ Facebook စာမျက်နှာမှာဇူလိုင်6ရက်နေ့ကရေးသားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာကွာရန်တင်းစင်တာ6000ကျော်ရှိပြီးကွာရန်တင်းဝင်နေသူ2000ကျော်ရှိနေပါတယ်။နေဆဲကိန်းနဲ့ဒေသကနေပြန်ဝင်လာသူကလည်းတရက်ကို1000ကျော်ရှိနေတဲ့အတွက်အများကြီးပြောင်းဝင်လာရင်လိုအပ်တဲ့စောင့်ရှောက်မှုပေးနိုင်မှာမဟုတ်ပါဘူး။ကွာရန်တင်းနေရာမလောက်မှာဆေးရုံနေရာ၊ဆေးကုသရေးပစ္စည်းနဲ့ကျန်းမာရေးဝန်ထမ်းပြည့်စုံဖို့လဲဆောင်ရွက်ရတာကြောင့်ထိခိုက်ပေးကြဖို့ပြောခဲ့ရပါ ဇူလိုင်လ19ရက်နေ့ကပြုလုပ်တဲ့နိုင်ငံတော်သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာညွှန်ကြားရေးမှူးချုပ်ဦးစော်ကျေကမလေးရှားကိစ္စနဲ့ပတ်သက်ပြီး
တရားမဝင်ပါနော်တွာလာပြီးတော့လုပ်နေတဲ့လူတွေရှိတယ်အဲ့ခါမှာကျွန်တော်တို့တရားမဝင်အဲ့လိုမျိုးလုပ်တဲ့ဟာတွေတရားဝင်နိုင်ငံသားခုတ်ချင်းမှုချင်းကြဒနာကျွန်တော်စီစစ်ရပါတယ်အဲ့ဥပမာကြီးမလေးမှာသွားနေတဲ့သူကသူကမြန်မာနိုင်ငံသားလို့ပြောလိုက်တာနဲ့ကျွန်တော်ကမြန်မာနိုင်ငံသားဟုတ်ဖို့ကိုပြန်ကြည့်ရတယ်။နှမဝင်ကျွန်တော်ကနောက်ဆက်တဲ့ပြဿနာအများကြီးရှိပါတယ်။ကျွန်တော်တို့ကမလေးရှားမှာရှိတဲ့မြန်မာတွေကိုပြောချင်တာကမလေးရှားအတန်ရုပ်ကိုဆက်သွယ်ပါ။ကျွန်တော်တို့အရင်တော့ဆိုရင်ဘယ်လိုလုပ်လဲဆိုတော့ဟိုနာရီကူညီမှုလို့ဟာမျိုးသူတို့ဖွဲ့ထားတာရှိတယ်။အဲ့ကနေပြီးတော့စုစည်းပြီးတော့ information တွေကျွန်တော်ပေးတာမျိုးတွေရှိတယ်ပေါ့နော်။ကိုယ်တိုင်မဆက်သွယ်နိုင်ရင်ကိုယ့်အသားကိုစုဖွဲ့ရေးလုပ်ပြီးတော့ဆက်သွယ်ပေးပါပေါ့နော်
။အခုလက်ရှိအချိန်ထိလည်းမလေးရှားကမြန်မာရွှေ့ပြောင်းလို့တမားတွေဖန်ဆီးခံနေရသေးပါကုသိန်းအောင်က
အခုကဘလောက်ချိတ်တွေရှိတယ်အင်တန်ရရောက်အဲ့လိုမျိုးမြန်မာတွေရှိတယ်မြန်မာဖမ်းတယ်တချို့ကတချို့ရဲတွေကကြတော့လေအာပတ်ဆံစားတဲ့လူတွေရှိတာပေါ့ပတ်ဆံစားတယ်အကုန်လုံးရုံးကိုခွာသွားပြီးမှပတ်ဆံ2000 3000 1500 2000အလုံးနဲ့ပြန်ရွေးခိုင်းပြီးမှပြန်လွတ်လာတဲ့လူတွေရှိတယ် UN ကပါတော့passport ပါတော့မပါတော့အကုန်လုံးခေါ်သွားကြတာပေါ့ဟိုတစ်ခေါက်ကပဲကျော်တို့နားမှာပေါ့ငလောလီတစ်စီးကညစီးလာစားပါတော့ရဲ့လို့ကျော်သူတို့ပြောကြတယ
်အဲ့ဒီလိုအဖမ်းစီးတွေကြမှာပုံရှောင်နေထိုင်ကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုစိတ်ပူနေရတယ်မြန်မာနိုင်ငံကမိသားစုတွေထဲမှာကိုတင်သိန်းတို့မိသားစုလည်းပါပါတယ်ကိုတင်သိန်းရဲ့ညီဖြစ်သူကအချောက်အချာမဲ့ဖြစ်ပြီးအလုံးမရှိသလိုအခုထိပြန်လာလို့မရပဲပြိမိနေရပါသူက
ဆက်တယ်တော့ရှိပါတယ်ခင်ဗျာဒီမိသားစုတွေကဟိုမှာအခုပါအုံးမရှိတဲ့လူတွေဖမ်းနေအခက်အခဲတွေရှိတယ်သူတို့ထွက်ပြေးရတယ်အဲ့လိုမျိုးတွေဆိုတော့မိသားစုကလည်းကိုယ်ကလေးကိုဗစ် -19 ရောဂါပိုကူးမလားအလုံးမဆင်းရရလားရဲတွေလိုက်ခံလို့အပြည့်နေရမလားဆိုတဲ့အနေအထားမျိုးတွေမျိုးမျိုးပဲကျန်းမာရေးဆက်လာရေးဆိုအားလုံးလည်းဖိတ်ပြီးနေရတာခင်ဗျာဒီလိုင်းမှာခေါ်လို့မရအပြင်လိုင်းတွေကဗေးတွေထက်ကပြင်းကင်းရယာယီခေါ်ပြောအဲကျွန်တော်တို့လည်းအဲ့လိုမင်းမြန်းနေရတာမြင
်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ခွင့်ပြုချက်နဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်ခဲ့တဲ့မြန်မာနိုင်ငံသား8000ကျော်ရှိနေပြီဖြစ်ပါတယ်။လာမယ့်ဩဂတ်လမှာကယ်ဆယ်ရေးလေယာဉ်73ချိန်လောက်နဲ့ပြည်သူ1800ခန့်ကိုပြန်လည်ခေါ်ယူဖို့ရှိနေပါတယ်။မလေးရှားကမြန်မာနိုင်ငံသားတွေကိုလည်းဆက်လက်ခေါ်ယူဖို့စူးစမ်းနေပါတယ်။မလေးရှားရောက်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုကူညီပေးနေတဲ့ကပုန်းနိုင်ရေးကူညီမှုအတင်းဥက္ကဋ္ဌဦးစန်းဝင်းကတော့
ဆိုရကတော့အခုလောလောဆယ်မလေးရှားရောက်နေမြန်မာနိုင်ငံသားတွေကနံပါတ်1ချိန်အလုပ်ကံမရှိတော့အလုပ်ကံမရှိတဲ့အလုပ်ကံမရှိတော့ဘူး။အခုတော့ဒီမှာတချမ်းမကြီးမကောင်းတဲ့ပုံဝင်ဆောင်မိခင်တွေကဒီ3လလောက်ဆိုရောပုံဝင်ကြီးပိုပြီးရှင်းလာပြီ။အခုတော့ချမ်းမကြီးမကောင်းတဲ့လူပါတယ်။ဇက်တိုက်လူလူဖြစ်ပြီးစေုံနေမှာတဲ့အထောက်ထားမရှိတော့မပြရဲဘူး။ပြလို့ရှိရင်စေုံတွေအထောက်ထားကြီးတောင်းတော့မယ်။အဲ့တော့ဘာဖြစ်လဲဆိုတော့လူရသေဆုံးကြတယ်အဲ့တော့ဒီလိုမဖြစ်အောင်မတွေ့နိုင်ငံတော်အစိုးရအနေနဲ့ဒီမှာရှိတဲ့ဒီပုံစံမိခင်တွေကိုနံပါတ်1အနေနဲ့ချက်ချင်းပြန်ခေါ်ပေးရမယ်နံပါတ်2အကြောင်းရင်းမျိုးရောအဖမ်းခံတာတဲ့ထောင်ရလူတို့ပြန်ခေါ်ပေးရမယ်နံပါတ်3အချက်တွေကဒီမှာအလုပ်ကံမရှိတဲ့ဒီပေါ်တဲ့အထောက်အားမဲ့မြန်မာနိုင်ငံသားတွေပတ်သက်တဲ့ဒါမှမရှိလို့ပတ်သက်မရှိတဲ့ကြောင့်သူပြန်ကျင်တဲ့လူတွေကိုအစိုးရအနေနဲ့အခမဲ့ခေါ်ဆောင်ဖို့စီစဉ်ပေးရမယ်ဒါတွေကိုကူညီပေးရမယ်ပေါ့
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နမလို့ဒုတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒုတန်သတင်းတော်အေးအောင်၊ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒုတန်သံလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုတန်ရဲ့ Facebook စာမျက်နှာ၊ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆက်စပ်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ VOA American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။မင်္ဂလာပါခင်ဗျာ။ VOE American အတန်ကနေပြီးတော့တန်လှည့်တက်ဆက်နေတာပါ။ကိုဗစ်ကာယောဂအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှည့်အစီအစဉ်တွေပြောင်းလဲတက်ဆက်နေပါတယ်။ပုံမှန်တက်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ချင်းမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့အွန်လိုင်းပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်။ဒင်းစာဆရာကိုစိန်ဝင်းနဲ့ Novel Community ကကိုထွန်းလင်းချက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်သားညဦးပါ။လာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Novel Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာ၊ဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ Energy Party မဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ကွယ်ကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novel Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novel မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ဲအရင်ဆုံးတော့ဟိုနားလည်သူတွေလည်းနဲ့လွယ်နေလွယ်နေရလေးလို့ကျွန်တော်ဖြေရှင်းချင်တာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာအစပြီးလုပ်တယ်ပေါ့နော်။ဒီကားကတော့ကျွန်တော်ကမဲပီးကိုမလုံးစော်ဘူး။ဒါပေမဲ့ဒီမဲမပီးကိုစောင့်ကြည့်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခါရတာမျိုးအဲမော်ဒယ်ရဲ့တိုက်ခတ်တာလည်းမရှိကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှရှိပြီးတော့မှကျွန်တော်တို့ကဒီ Novel Community ဆိုတာမျိုးကျွန်တော်စမိတာပါဘူးအဓိကအရွယ်တာကတော့ကျွန်တော်ဒီ Novel ဟိုမဲမပေးဖို့ဆုံးဖြတ်လိုက်မိတဲ့အတွက်ဒီဟိုခွဲခြားဆက်ဆံခံရတာတွေဟိုပေါ်ကားပြောခံရတာတွေရှိရင်ဟိုကျွန်တော်ဒီဟိုနိုင်ငံသားအချင်းချင်းကိုညီဖိမစာနာတဲ့ရည်ရွယ်ချက်တော့ပါအားကြီးတယ်ဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ခွဲခြားဆက်ဆံခံရရဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗျဟု
တ်ခွဲခြားဆက်ဆံခံရရဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမှားတစ်ခုကျွန်းလွန်လိုက်တာမျိုးဒီနိုင်ငံသားကိုမထိုက်တန်တော့တာမျိုးနောက်ပြီးတော့အစိုးရကဘာဝေဖန်ဝင်မရှိတော့ဟိုဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပဲနောက်တစ်ခုကတော့ကျွန်တော်တို့ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနေပေးတာဒီဖွဲ့စည်းနေပေးတာအဲ့လိုမျိုးဟိုပေးစားဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novel နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်ဒီတော်များအပြန်လာတွေ့ပါတယ်ခင်ဗျာအဲ့တော့ကိုထွန်းလင်းတက်တို့ခုနကပြောတာက Novel မပေးချင်တဲ့လူတွေကိုယ့်အကူစူးစီးတဲ့သဘောမျိုးပဲတက်တက်စီးအောင်ဖို့ရှိပါလားဟိုမှာမဲမသွားပေးမပေးကြဘူးဆိုစီးအောင်လှရှားမှုလုပ်ဖို့ရှိပါလား
အဲလုံးဝလုံးမဟုတ်ပါဘူးခင်ဗျာနောက်ပြီးတော့ဟိုမလုံးုံနေမကဘူးကျွန်တော်စိတ်မကောင်းဖြစ်မိပါတယ်ဟိုကျွန်တော်တို့ကြောင့်မဲတိမဲ့လူတွေစိတ်နှောက်ချက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းပါပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းချက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟိုကျွန်တော်ဒီမဲမပေးဟိုအပတ်သက်သာခံရတာတွေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကိုကြီးပြင်းမာတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထွန်းလင်းတက်သူကရွေးကောက်ပွဲသွားမင်းမပြေးကြဘူးတဲ့လောက်ကြတာပေါ့နော် Novel ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် Vote No လို့ဟာမျိုးပေါ့နော်သွားပဲပြေးမယ်ဒါပေမဲ့ကိုပြေးဘယ်သူမှမင်းမပြေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပြေးမဲ့ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
Okay ရွေးချယ်စရာရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်သက်သွားတဲ့သဘောပါခင်ဗျာစိတ်သက်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်ဗျာဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာအထက်ဟိုနိုင်ငံချင်းတက်ဆမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်ဗျာကိုကျွန်တော်တို့ကဟိုစိတ်ပြတ်တာပေါ့လေဒါကဒါတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းတွေဟိုမတူညီဖြစ်ပါတယ်လေနောက်တစ်ခုကျွန်တော်ဒီနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာ
ကျွန်တော်နိုင်ငံရဲ့တိုင်းဒေသစီးလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီတရားမှအဖြစ်မောမှအဖြစ်နော်စီးကြတာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်တို့ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လည်းဒုတိယတစ်ချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ခြင်းမလှုပ်ခြင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှာကျွန်တော်ပမာပါတော့ဟိုကျွန်တော်တို့ပမာလည်းတာဝန်ရှိရလို့တစ်ဖက်မှာဆန့်စားလာရတယ်အဲ့တော့နောက်တက်မဲ့ဆိုတာကကျွန်တော်ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ပေါ့နော်ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်ပမာဟိုကလန်ကလေးပဲနေလိုက်ချင်တော့တယ်ဆိုတော့ကံလာမှုမျိုးဖြစ်ပြီးတယ်ကျွန်တော်ဘာမှလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးကိုသားပြောတဲ့လိုရွေးချက်စာတစ်ခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ရွေးချက်စာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုံးနိုင်တဲ့အတွက်ကျွန်တော်ခဏလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုဖြစ်တာပ
ါ Novo Community ကကိုထုံးလင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပီးရေးလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်သင်းသာဆရာကိုစေဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါလေအခုလိုမဲမပီးရေးပြောဆိုလှုပ်ရှားလာရည်နဲ့ပတ်သက်ပြီးတော့ဘလို့မြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာသလဲဆိုတာကိုသူအရေးဆုံးသုံးသပ်ပြီးပါလား
ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ဖားရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာလို့မြန်မာပြားပေါ်ပိုင်းမှာလည်းရှိနေသေးတယ်ပေါ့နော်အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟဲ့လား notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလဲလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလဲလောင်းနေတရားမှမပါဘူးဆိုတဲ့အမည်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူများစုကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမည်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကပြည်ပြက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းက active participation မှာစစ်ကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်မဲပီးခြင်းအော်ပြုမှုကိုလိုအပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြာရင်ဟိုစိတ်ပြက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီတောက်ပွဲဆိုတာကဟိုအမေရိကန်သမားယူကောက်ပွဲလို့ဟိုပြောရင်အမေရိကန်သမားယူကောက်ပွဲ360မှာကိုယ့်ရဲ့မဲကဟိုကိုကမဲဆန္ဒတစ်ခုဆိုတော့360မှာဖြစ်နိုင်ကြွမ်းကအခုပဲရှိတာကျွန်တော်တို့ကပေါင်းဆက်စနစ်ပေါင်းဆက်တဲ့နေ့ဖြစ်တဲ့အခါကျတော့ကိုစလေလောင်းနေဟိုမြေအကိုစလေလောင်းနေမှာသမရပြတင်းမောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့စ်နိုင်ဇွမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့မဲဆန္ဒရဲ့ဖြောက်မှုအဲ့ဒီအခါကျတော့ကိုကပါဖြစ်လို့မကြိုးစားပါနဲ့နော်ဟာလာအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကျိုင်းမြင့်တဲ့အချူတွေကိုဖြစ်စီခြင်းနဲ့အကြောင်းအရာတွေကိုဖြစ်စီခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဆယ်ဒီမဲမပေးနဲ့စိတ်ပြတဲ့လူတွေစိတ်ပြတဲ့လူတွေအဲသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်းချက်ရှိပါတယ်။ဒါမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တယ်။သို့တော့ခင်ဗျားကမဲမှာဟေ့ဒီရီကော့ကဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုစလေလောင်းမတွေ့ပါဒီထားခဲ့လို့ရပါကျွန်တော်တိုက်နှစ်တက်တဲ့အမတ်လောင်းမတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုသိပါသိစီဘာလို့မဲမပြီးဘူးဆိုတာပြဆက်ဟိုပြောရရင်တော့စန္ဒပြတင်းတမျိုးပဲအဲဒါပေမဲ့သူကမဲမပြီးတာကပါဝင်သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆောက်ရွံ့သွားပြီဒီတိုင်းတော့အာသူတို့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဟိုငါရဲ့ငါလုံးဆရာတူအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စားကိုယ့်ရဲ့စန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ကြပါတယ် အဲ့တော့မဲတော့ပွားထဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလို့ဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါသူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီနေရာမှာကိုထွန်းလင်းထက်ကိုမြင်ချင်ပါတယ်ဒါလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့အချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့ခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ
ဟုတ်ကဲ့မအဲ့ဒီကတော့လောကသဘောတူပဲကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟိုဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုဆိုလိုတာဟုတ်ပါဘူးဒါကလည်းကျွန်တော်ဒီဟို9နှစ်10နှစ်ဟိုဒီနိုင်ငံရေးခင်းကျင်းကာလကိုခြုံပြောတာပါခင်ဗျာဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီလေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တိုးတာကျွန်တော်တို့အပြည့်အဝနားရပါတယ်ခင်ဗျာ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားရဲဆိုတဲ့သဘောမျိုးပေါ့အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကောကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟုတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျဟိုလောကေကျွန်တော်အနေနဲ့ဒီမဲမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်လက်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီကြောင်အစ်တကူစနေတယ်အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတယ်အနေထားဖြစ်နေတယ်နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရေရေကြည်ရဲ့ရှင်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပတ်စံအကျူတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပတ်စံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်နောက်တစ်ခုကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံကြိုင်းနဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူးဟိုကျွန်တော်တို့တွေ့ကြတဲ့ဟိုမုံကြိုင်းတွေကြောင့်ကောင်းတဲ့အကြောင်းလေးပဲကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေ
ါ့နော်ဟုတ်ဒါကတော့မဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းလက်ထက်သူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်ကျွန်တော်နားလည်တော့သူတို့အနေနဲ့လက်တလုံးနိုင်ငံရေးခင်းချင်းကိုမချိနှက်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျာဗာများတုံ့ပြန်ပြောချင်ပါလေ
ဒီမဲပေးဖို့ပါလိုအပ်ပါတယ်နော်မဲပေးခြင်းအပြင်ကိုလူချင်းတဲ့အကြောင်းအရာတွေဥပမာအပြင်လာလုံးလာတာသိုးမလားအနေလုံးလာတာသိုးသိချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်ချင်သိချင်တာလားကြောင်းစရာတွေပူသိုးသိချင်တာစသဖြင့်ဘုရားနေပြီးတော့ကိုယ့်ရဲ့အဆန်းကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်ကြီးထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးချင်တဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအာမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီရဲ့ဒီပေးခြင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်းအင်းလက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနည်းနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူကြီးတာတွေမလူကြီးငဲလို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေခေါ်ပြီးကမှဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘယ်လို notebook campaign ဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုခုစဉ်ကိုမေးချင်တာကတချို့အယူဆတွေရှိပါတယ်ရွေးကောက်ပွဲမှာမဲမပေးခွင့်ရလဲကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုံးလာပြီးပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုချို့မဲကိုတောင်းမပေးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအရင်နဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically ya သူကကိုယ့်ကိုယ်ကိုပဲဟိုစိတ်ဝင်စားတယ်ကိုယ့်အကြောင်းအရာကိုယ့်အတ္တကိုပဲကိုယ်စိတ်ဝင်စားတဲ့အဲအဖြစ်ပြက်လိုပဲနေပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောက်အိုးဟာ ထိုင်လုံးတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူ့ရဲ့အလေးထားသူကလိုလိုလုံးစင်မဲ့အဲလုံးပလိုက်တာအတိတ်တော့နေလေးနဲ့နဲ့မထဲဟိုမစင်းမလိုက်ဘူးတော့ဒါပေမဲ့တချို့ကကြတော့ဟောတခြားပြည်ရဲ့ social pressure တခြားပြည်အနေဖြင့်မဲပေးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားတာဒါပေမဲ့တချို့ကကြတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာသိတယ်တခါကြတဲ့ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူရှုံးနိုင်တယ်ဆိုတာသိတယ်လူအများကျတော့ကြိုက်နေတာအကြီးကတော့တမျိုးဆိုတာသိတယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကမဲမပေးပဲနဲ့တူဖြစ်ပြီးချင်းနဲ့ရလက်မဟုတ်လို့ရှိရင်နောက်လာရတယ်။အော်ငါပြေးလိုက်ရင်ကျွန်တော်တို့နေဒီပြန်ကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းမဲတိုင်းကအပြတ်တတ်မဟုတ်ပါဘူး။မဲဆန္ဒနယ်တွေမှာအာတချို့မဲဆန္ဒတွေနေမှာဆယ်ကဏ္ဍနဲ့กว่าတယ်။တချို့မဲဆန္ဒနယ်တွေမှာဇာကဏ္ဍနဲ့กว่าတယ်။အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာ communal အပိုင်းဝိုင်းနဲ့လောက်တာပါ individual မဟုတ်ပါဘူး။သတိပုဂ္ဂိုလ်မဟုတ်ပါဘူး။အဲကျွန်တော်တို့ကသတိပုဂ္ဂလတွေကနွားနို့ကြီးရောတဲ့ကြီးရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်ခဲဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာတာအဲ့တော့ကိုကတကယ်သာယုံကြည်မှုရှိတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲမဖော်ဆောင်နိုင်ဘူးတကယ်လို့တီတူတွေရဲ့လူအဆက်ကိုမပေးနိုင်ဘူးဆိုရင်မဲထည့်ပြီးတော့ဒီလူတွေရဲ့လူအချက်ကတော့ဟေ့ဒါပဲခမားတို့ဒါတွေကို like လုပ်ပါဆိုတဲ့သတင်းစကားပါဖို့လိုအပ်ပါတယ
်ကိုထူးသိတဲ့ကူဒီညမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တခြားကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတံမှုထားကြပါတယ်ဒါကနိုင်ငံသားတူရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘလို့တုံ့ပြန်ပြောချင်ပါတယ်ဗျအ
ေးယူကောက်ဖွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ကိုဝါဒီရောမဟုတ်ပါဘူးခင်ဗျာကျွန်တော်ရုပ်ောက်ပွဲကိုရုပ်ောက်ပွဲကိုမဲမပေးရေးဝါဒတစ်ခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီခုကရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဝါကရေးတာကျွန်တော်တို့ကဟိုမဲပြီးမှာခင်ဗျာ
ကိုထွန်းင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရုပ်ောက်ပွဲကာလတုန်းကကျွန်တော်လည်းမြန်မာပြည်မှာသတင်းယူကိုရောက်နေပါတယ်အရှင်ရွက်ောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့မှုပါတယ်။သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွက်ောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်။ဒီ1990ရွက်ောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်။လူတွေကအပြောင်းလဲကိုလည်းလူးကြပါတယ်။မနေ့ကလေးကမဲရုံတွေမှာတန်းစီဆောက်ပြီးတော့မဲပေးကြပါတယ်။ဒါကထူးခြားချက်ပါ။တကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူအပြတ်သက်ကိုနိုင်ရခဲ့ပါတယ်။အခုဒါက9နှစ်ကြာခဲ့ပါပြီ။အပြောင်းလဲကိုအားမရတဲ့တန်တွေလည်းကြားလာပါရယ်အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဘယ်လိုယူဆထားလဲဗ
ျဟုတ်တယ်2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအတွက်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ကတော့သာသူတွေသဘောတူကြမှာတူမှုဟဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အနာရအစိုးရအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပိုပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာရုံစိုက်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲ့ဒီအခါကျတော့ကျွန်တော်ကမဲသိခုရှိတဲ့လူကျွန်တော်မှရွေးချယ်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပို့ပြီးတော့မဲပေးတာကိုပို့လုစေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမလိုပါဘူးကို့ယုံကြည်ချက်နဲ့ကို့ဘက်ကိုတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကို့ဖြစ်စေခြင်းနဲ့ကို့စလဲကို့စလဲလောက်ဒါမှမဟုတ်နောက်ဆုံးကို့ဖြစ်စေခြင်းကို့စလဲလောက်က ိုဘုဖြစ်စေခြင်းနဲ့အကြောင်းများတွေကိုလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါဒီလုပ်ပါဆိုတဲ့အဲဟိုကမ္ဘိမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာတော့ဒါကကျွန်တော်ဖြစ်စေခြင်းပါ2020ရွေးကောက်ပွဲအနေထားလက်ရှိတိုင်းတာတွားမယ်ဆိုရင်တော့ရွေးကောက်ပွဲကိုမဲချဲမဲ့လူကတော့ကြောနိုင်ပါတယ်ဒါပေမဲ့မဲချဲတဲ့လူကြောလို့ဂျာလက်အကောင်မထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားအဲ့အဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာ哦အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောက်ကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတုံ့ပြန်နိုင်မှာဖြစ်ပါလိမ့်မယ်
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမဲပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မြင်းများခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူ့ဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါ။ဒီကြားတွေကမှဘာကြောင့်မဲမပီးဘူးပြောဆိုလှရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မြင်းများခဲ့တာဖြစ်ပါတယ်။လက်ခံဖြေကြားခဲ့တဲ့ Novel Community ကကိုထွန်းလင်းထက်ကိုရောနောက်တော့သတိပြုတဲ့စဉ်းစားဆရာကုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညဦးပ
ါစနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြေညာပေးတော့မှာဖြစ်ပါတယ်ဗိုင်းနံပြည်တော်စုမှာလာမယ့်နိုဝင်ဘာလမှာကျင်းပမယ်ကျွန်တော်ရွေးကောက်ပွဲမှာဆန္ဒမဲတွေကိုစားလိုက်ကနေစဉ်ပို့ပြီးမဲပေးတာတွေကြောင့်ဒီရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါနယ်ထရမ့်ကမနေ့တောက်ကြနေ့ကထပ်ပြီးတော့ဆော့ဆွဲလိုက်ပါတယ်။မဲခိုးတာတွေအကြံဖန်လုပ်တာတွေဖြစ်လာနိုင်တယ်လို့ဖလော်ရီဒါပြည်နယ်တံပွန်မြို့ကိုမသွားခင်အင်မီတော်မြခင်မြမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့စာရွက်နဲ့ဖြစ်ရတဲ့ဆန္ဒမဲတွေကိုအတုလှုပ်လာနိုင်ကြောင်းနဲ့ဒီရွေးကောက်ပွဲဟာတမိုင်းမှာအဆိုးဝါးဆုံးရွေးကောက်ပွဲကြီးဖြစ်လာဖို့ရှိတယ်လို့သမ္မတဒေါနယ်ကသတိထောက်ထားတဲ့ဆုံးတရားမပြဘဲပြောကြားခဲ့ပါတယ်။သမားထောင်ကအခုနှစ်သမရွေးကောက်ပွဲကိုရွှေဆိုင်မှု Twitter ကနေပြောပြီးတည့်ကြမှာအခုလိုထပ်ပြီးတော့ပြောလိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေတစ်အောက်ကနေအမေရိကန်နိုင်ငံသားတစ်ဦးပါဝင်ဒီမိုကရေစီတက်ကြွလှရှားသူ6ဦးကိုဖမ်းဝမ်းထုတ်လိုက်တဲ့ပုံမှာထင်ရှားတဲ့အမေရိကန်လွတ်တော်မှန်းအုပ်ကတရုတ်စိုးရွားကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဟောင်ကောင်အာဏာပိုင်တွေကနေသန်လောနဲ့အမေရိကန်နိုင်ငံသားဆမ်မြော်ချူးတို့ပါဝင်လူ6ဦးကိုဖမ်းဝမ်းထုတ်လိုက်တယ်လို့တရုတ်စိုးရွားပိုင်းရုပ်သံလိုင်းကတောက်ချနေကပြောပါတယ်။internet online ပေါ်ကလူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့ TikTok application ဤပညာ software အသုံးပြုတာကိုအမေရိကန်မှာတားမြစ်ပိတ်ပင်သွားဖို့ညှိနှိုင်းထားတယ်ဆိုပြီးတော့သမ္မတထောင်ကပြောလိုက်ပါတယ်လူမှုကွန်ရက်တွေမှာဗီဒီယိုတွေမျှဝေနေတဲ့နာမည်ကြီး TikTok application ကိုအမေရိကန်မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့စောင်းဆုံးထားပြီးလှုပ်လာနိုင်တယ်လို့သမ္မတထောင်ကမနေ့တောက်ကြနေ့ကပြောလိုက်ပါတယ် COVID-19 ရောဂါရဲ့ရိုက်ခတ်မှုတွေကိုလာမယ့်ဆယ်စုနှစ်ပေါင်းများစွာခံစားသွားကြလိမ့်အောင်မယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ရဲ့အကြီးအကဲကတောက်ကြနေမှာပြောလိုက်ပါတယ်။ဆယ်နှစ်မှာပဲအမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးလာမယ့်လတွေအတွင်းမှာရလာတော့မယ်လို့သူသတိထားပြီးတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတောက်ကြနေကလွတ်တော်ချားနာဝဲတစ်ခုတွင်ပြောကြားလိုက်ပါတယ်။မက္ကဆီကိုနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအမေရိကန်နဲ့ဘရာဇီးပြည်ရင်တစ်ကမ္ဘာလုံးမှာတတိယအများဆုံးဖြစ်သွားပါပြီ။တောက်ကြနေကမက္ကဆီကိုမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်688ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောတာကြောင့်စုစုပေါင်းသေဆုံးသူ46000ကျော်သွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ကူးစက်သူ58000ကျော်ရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ထားသူပေါင်း1.8 သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လတလထဲမှာလည်းအိန္ဒိယမှာကူးစက်သူအရေအတွက်1.1သန်းနီးပါးရှိခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူ482ဦးရှိတာကြောင့်3ရက်သက်တိုက်စံချိန်တင်အရေအတွက်နဲ့ကူးစက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညမှာ9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.